ကချင်ပြည်နယ်အင်ဂျန်ရဲမြို့နယ်ဘွန်ရာရန်စစ်ဆောင်စခန်းမှာစစ်ပီဒုက္ခသည်900ကျော်ဟာလက်ရှိအချိန်ထိနေရရင်မပြောင်းနိုင်ပဲစားနပ်ရိက္ခာနဲ့စီးဝါးတွေလိုအပ်နေပါတယ်။လောလောဆယ်မှာမိုးရွာသည်ကိုရောလာတော့မှာဖြစ်တာကြောင့်တက်ကြီးဝဲဦးတွေနဲ့ကလေးငယ်တွေအတွက်စိုးရိမ်နေရတယ်လို့ကုညီရေးဆောင်ရွက်နေသူတွေကပြောပါတယ်။ဒီသတင်းကိုတော့ကိုကျော်ကျော်သိန်းကပြောပြပေးပါပါ
။ကချင်ပြည်နယ်ထဲမှာပြီးခဲ့တဲ့မတ်လ15ရက်နေ့ကတမတော်နဲ့ KIA ကချင်လက်နက်ကင်တပ်တွေကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်အနည်းဆုံးကြေးရွာ6ရွာလောက်ကဒေသခံတွေဘွမ်ရာယန်စစ်ဆောင်စခန်းကိုရောက်ရှိခိုးလုံနေကြတာပါတင်းဆောင်နေတာတလကျော်ကြာမြင့်လာချိန်မှာတော့ရဲခါနဲ့စီးဝါအခက်ခဲတွေတွေ့ကြုံနေရတဲ့အကြောင်းကုညီကယ်ဆယ်ရေးဆောင်ရွက်နေသူတူက VOE ကိုပြောပါတယ
်ဘွမ်ရာယန်စစ်ဆောင်စခန်းဟုတ်တယ်ဝင်းတော်စုဦးရေကျတော့330ကျို့တော့လူဦးရေကျတော့900နဲ့59ရောက်ရှိတယ်အဓိကအခက်ခဲကျတော့ဒီဆန်စီစားပေါ့နော်ဒီခါပေါ့ဒီလိုဆိုရင်ဒီလေတင်ရဲ့ဒီစစ်တီးရေဘောနော်အဲ့ဒီမျိုးပါတယ်။တမန်ရဲ့ပိုင်းကဆိုရင်လည်းကျွန်တော်တို့ဆေးဝါးမရှိဘူး။အဲပြီးတော့ဆိုရင်ကွန်တင်လက်ဆရာဆရာဝင်လေမရှိတဲ့အချိန်မှာအဲနောက်လာဆိုရင်မိုးစရွာဒီပေါ့။မူတီမှာထွက်တဲ့အဲဝန်ဘောဝန်ချိုးရုမြတ်ချာရုနော်။ဦးရဆရာတွေဖြစ်နေတဲ့အချိန်မှာ
။ဘွာရန်စခန်းဟာအင်ဂျင်ရံမျိုးနဲ့မိုင်20လောက်ကွာဝေးပြီးထောက်ပံ့ရေးပစ္စည်းတွေပို့မယ်ဆိုရင်လမ်းခီးမှာအစီအစီများတာကြောင့်ပို့ဆောင်မှုအခက်အခဲရှိတဲ့နေရာလည်းဖြစ်ပါတယ်။လက်ရှိမှာအင်ဂျန်ရံမျိုးနယ်အတွင်းတိုက်ပွဲတွေညင်နေပေမဲ့အချိန်မရွေးစစ်ပြန်ဖြစ်လာနိုင်တာကြောင့်ဒေသခံတွေနေရမပြန်ရဲကြဘူးလို့လည်းပြောပါတယ်
။အခုဒီစစ်ရဲတင်မာမှုလည်းနည်းနည်းတော့ဒီပြောတော့ပြောတဲ့ဒါမှလက်ဖက်ကစစ်အဖြစ်တော်ဘူးလားဆိုလည်းမဟုတ်ဘူးအဲ့ဒီအချိန်မှာစစ်ဆောင်ခံမှနေနေတဲ့ဒီအကုန်လုံးကကိုယ့်ရဲ့ရက်တွာကိုပြန်ရမလားမပြန်ရဘူးလားပေါ့နော်အဲ့ဒီမျိုးဒီချက်ကတော့နိုင်ငံရဲ့အခြေအနေပေါ့
ပြီးခဲ့တဲ့လပိုင်းကတော့ကချင်နှစ်ချင်းခရိုင်အဖွဲ့ချုပ် KBC ကအင်ဂျန်ရံမြို့နယ်အတွင်းကစစ်ဘေးဒုက္ခသည်တွေကိုအကူအညီတချို့ပေးခဲ့ပါတယ်လက်ရှိမြန်မာပြည်ရဲ့နိုင်ငံရေးအခြေအနေအရ NGO နိုင်ငံတကာအဖွဲ့တွေအနေနဲ့အကူအညီပေးဖို့အခက်အခဲဖြစ်နေတာကြောင့်လူမှုအသင်းအဖွဲ့တွေကအဓိကကူညီနိုင်ရင်အကောင်းဆုံးဖြစ်တယ်လို့ KBC ဥက္ကဋ္ဌဒေါက်တာကလတ်ဆမ်ဆွန်ကပြောပါတယ
်ဒီကျွန်တော်တို့ UNDING အဖွဲ့အစည်းတွေရဲ့ top up မှုတွေကတော့နည်းနည်းကြန့်ကြာနေရဟောဘာကြောင့်လဲဆိုတော့ဆက်လို့ရမှမဖြစ်ဘူးဖြစ်နေတယ်။ဒေါ်လာစစ်စစ်ကျွန်တော်တို့အချင်းချင်းတွေပဲအဲ့မှာဟိုစာရေးတော့ရေးအတွက်ဟိုတပတ်တန်နှစ်ပတ်တန်ပေါ့အဲ့လို top up မှုလောက်ပဲရနိုင်မှာရှင်တယ
်။မိဂရလာတိုက်ပွဲဖြစ်ပွားချိန်မှာအင်ဂျန်ခမြစ်မြောက်ဘက်ပိုင်းကြေးရွာတွေဘော်ရာယန်စခန်းကိုတင်းဆောင်ခဲ့ကြတာဖြစ်ပြီးမြစ်တောင်ဘက်ပိုင်းကြေးရွာတွေကတော့မြစ်ဆုံအနီးတန်ပထဲရွာနဲ့မြကြီးနားမြို့တွေကိုတင်းဆောင်ခဲ့ကြတာပါ။အင်ဂျန်ခမြစ်တောင်ဘက်ပိုင်းဂွေထော်တံပေါင်ရံပစီစုစနီတူရံနဲ့ဘွမ်နေရံရွာတွေဘက်တိဆောင်သူတွေဟာမြကြီးနားမြို့ပလနာရွာဆစ်ဆောင်စခန်းမှာအနည်းဆုံးလူ400လောက်ခိုးလုံနေကြတာပါတိုက်ပွဲမဖြစ်တော့ပေမဲ့သူတို့နေရက်မပြောင်းနိုင်သေးတဲ့အခြေအနေကိုမြကြီးနားမှာဒိန်းဆောင်နေတဲ့ပြည်တွင်းဒုက္ခသည်တယောက်ကအခုလိုပြောပါတယ
်ဝင်ခဲ့တဲ့ဂွေထော်စခန်းမှာဖြစ်တဲ့နောက်ပိုင်းဆိုတော့ဖြစ်ကြတာတော့မရှိဘူးရှာဒါမဲ့ဘက်ကရောဒီဘက်ကရောခြုံနေတာတော့ကောင်းပါတယ်ခဏတစ်ချို့တော့အဲ့လိုတတိထားပြမှာပဲခြုံနေတာကောင်းတယ်ဆိုမှတစ်ဆိုင်ရဌာနကြီးကပေါ့နော်သူကအဲ့လိုကြောကြပြမှာပဲကျွန်တော်တို့ကတကယ်သူကအထက်မှာရေးဆဲကြံနေဖို့လည်းဖြစ်နေတယ်ဖြစ်လာရင်ကမလို့ဘူးကြားအထက်မှာပဲညှိသွားမယ်
တောင်ယာစိုက်ဖို့ပြင်ဆင်တာနဲ့အိမ်မွေးတိရစ္ဆာန်တွေကြည့်ဖို့အတွက်တချို့အမျိုးသားတွေလောက်ပဲသူတို့ရွာတွေကိုခဏပြန်ကြတယ်လို့ပြောပါတယ်ပြီးခဲ့တဲ့အင်ကာနေ့အထိတော့ကချင်ပြည်နယ်ကနေရာအတော်များများမှာတပ်မတော်နဲ့ GIA အကြားတိုက်ပွဲတွေဖြစ်ပွားနေပြီးလက်ရှိအခြေအနေမှာတိုက်ပွဲတွေပိုပြီးပြင်းထန်လာမယ်လို့သုံးသပ်တာတွေလည်းရှိနေပါတယ်ခင်ဗျာ